အိန္ဒိယနိုင်ငံကိုရုရှားသမ္မတဗလာဒီမီယာပူတင်ရောက်ရှိနေစဉ်အတွင်းမှာပဲရုရှားနဲ့အိန္ဒိယကြားနျူကလ িয়ার စွမ်းအင်နဲ့စီးရီးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူညီချက်တွေကိုနှစ်ဖက်လက်မှတ်ရေးထိုးကြပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ရုရှားသမ္မတပူတင်တို့နှစ်ဦးအခုဒီကြာလပတိနေ့မှာတွေ့ဆုံခဲ့ကြတာပါ။အဲဒီနောက်ရုရှားဆွေးရပိုင်ဖြစ်တဲ့ Rosatom ကုမ္ပဏီဟာအိန္ဒိယမှာနျူကလ িয়ার တပ်ပေါင်းဖို့10ခုထက်မနည်းတိစောက်သွားဖို့ရှိတယ်ဆိုပြီးတော့နှစ်ဖက်စလုံးကနေပြီးတော့ကြီးညာပါတယ်။ဒါအပြင်ဒီရုရှားလို့ခင်မီရဟယင်တွေကိုအိန္ဒိယကဝယ်ယူဖို့ကိုလည်းသဘောတူညီခဲ့ကြပါတယ်။မစ္စတာပူတင်ဟာအိန္ဒိယသမ္မတပရနက်မူခကြီးနဲ့တွေ့ဆုံခဲ့တယ်လို့ပဲတိုက်ခန့်ကောင်းဆောင်ဆိုနီယာဂန်နီနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ရုရှားနိုင်ငံဟာယူကရိန်းရေးကိစ္စနဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေရဲ့စီးပွားရေးအရေးယူတန်ခတ်မှုတွေခံနေရတာပါ။ဒါကြောင့်မို့လို့ဒီလိုမျိုးစီးပွားရေးအရေးမှုကြောင့်ဖြစ်လာတဲ့ကြက်တွေကြောင့်တစ်ဖက်မှာစွန့်ရင်ဈေးကွက်သစ်ဖွင့်မှုရည်မှန်းချက်နဲ့မစ္စတာပူတင်ဟာအခုအိန္ဒိယနိုင်ငံကိုရောက်လာတာဖြစ်တယ်ဆိုပြီးတော့သုံးသပ်သူတွေကယူဆကြပါတယ်ခင်ဗျာ။